မကဆုမမရှင်ကိုဗစ် -19 ကပ်ရောဂါဒုက္ခသည်စခန်းတွေထဲမဖြစ်ပွားရအောင်ကြိုတင်ကာကွယ်ဆောင်ရွက်နေတဲ့အခြေအနေနဲ့ဒုက္ခသည်တွေထဲပိုးကူးဆက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတဲ့အကြောင်းစူးစီးတင်ပြပေးကြပါတယ်။ဒီအပိုင်းတွင်မှာပဲပြည်တွင်းကူးဆက်မှုတွေတကြောပြန်ဖြစ်လာတဲ့အချိန်မှာလူအများပြားစုပြုံနေထိုင်ရာစစ်ပြေးစစ်ဆောင်စခန်းတွေ IDB စခန်းတွေနဲ့အရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးစက်မှုဖြစ်လာမှာကိုဒုက္ခသည်တွေနဲ့ကုညီကယ်ဆယ်ပေးနေသူတွေကစိုးရိမ်နေကြတာပါ။ရောဂါပိုးကူးစက်ပြန့်ပွားခြင်းမရှိအောင်ထိန်းချုပ်နေရတဲ့အရေးတကြီးအခြေအနေဖြစ်လာချိန်မှာတော့ကျန်းမာရေးဝန်ကြီးဌာနဘက်ကဒုက္ခသည်စခန်းတွေနဲ့လိုက်နာရဲလမ်းညွှန်ချက်တွေကိုဩဂုတ်လ24ရက်နေ့ကအရေးပေါ်ထုတ်ပြန်ထားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
။ကျန်းမာရေးစခန်းတွေမှာဒီ COVID-19 ရောဂါကူးစက်ပြန့်မမှုရှိစေအတွက်လိုက်နာမှုလမ်းညွှန်ချက်များဆိုပြီးထုတ်ထားပါတယ်။ကျန်းမာရေးစခန်းမှာရှိတဲ့တော်ဝင်ရှိသူတွေဆောင်ရွက်ရန်ချက်ရယ်ကယ်ဆယ်စခန်းမှာနေထိုင်တဲ့သူတွေလိုက်နာရန်ချက်ရယ်ကယ်ဆယ်စခန်းမှာပြည်တွင်းပြည်ပဖွဲ့စည်းရလုပ်ငန်းဆောင်ရွက်နေသူတွေလိုက်နာရန်ချက်ဆိုပြီးတော့အဲ့လိုသုံးပိုင်းခွဲပြီးတော့ထုတ်ထားပါတယ်။ဘာဖြစ်လို့အဲ့လိုထုတ်ရလဲဆိုလို့ရှိရင်လူရေးတိတ်တဲဆောင်နေထိုင်တဲ့ကြေကနာရှိတဲ့အခါမှာ COVID-19 ရောဂါကဝထင်းချုပ်ရင်းနဲ့ပတ်သက်ပြီးတော့သွားတဲ့ပိုးတွေလူနာတွေတွေ့မှသာကျွန်တော်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်မှာဖြစ်တယ
်။ရတလုံးမှာတော့နှိရှေနေထိုင်နေကြရတဲ့ဒုက္ခသည်စခန်းတွေထဲအပြင်လူဝင်ခွင့်မပြုသလိုလူဝင်ထွက်ကိုလည်းစောင့်ကြည့်စည်ရင်းပြုစုပြီး COVID-19 မကူးစက်ရေးကျန်းမာရေးကာကွယ်ပေးနေပါတယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နယ်မြေက Minor IDB စခန်းကကချင်လူငယ်ပေါ်ထူလူထွေကပြောပြပါတယ
်ကျမတို့ကမှကျတော့အခုကျတော့ဟိုလက်ရှိတဲ့ဟာမျိုးတွေဝင်ပေါက်မှာပေါ့နော်အဲဒီစင်တွေလုပ်ပေးမှာရှင်ကလူတွေဝင်ခိုင်းဘူးပေါ့အဲကမ်ကလူတွေပဲအမျိုးအသွားလာမှာရှင်အတော်မှာစင်နေဒီစင်ပေးမှာစင်ပေးသွားမှာတွားပေးမှာပေါ့နော်အပြန်တော့လက်စီပေးမှာစင်ပြန်ပေးပေါ့နော်အပြင်တော့ဒီစင်နဲ့မတ်ဆက်ရမယ်ဆိုမှာပေါ့နော်အမျိုးအချင်းတွေလုံးနေပေါ့
ပြည်တွင်းကူးစက်မှုရေးပေါ်အခြေအနေဖြစ်လာလို့အိမ်ထဲမှာပဲနေဖို့အမိန့်ထုတ်ထားတဲ့ရခိုင်ပြည်နယ်ဘက်မှာတော့စည်ပရိပခါကအတော်လေးတင်းမာနေစေမှုနေရင်ကနေပြေးလာနေရတဲ့ဒုက္ခသည်တွေမှာစစ်ဘေးရောယောဂဘေးပါအကြောက်လန့်ဆိုးရိမ်နေကြတယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပြပါတယ
်ကျမတို့ဖက်မှာကစိတ်ခေါမုန်းနေရတိုက်ပွဲတွေလည်းဖြစ်နေတယ်ဒီ COVID-19 ရောဂါကိုလည်းရင်ဆိုင်ခံစားနေရတယ်။အဲ့တကြောင်ဒီစစ်ဘေးချောင်တွေကိုမခုဖို့ကတော့တော်တော်လေးအရေးကြီးပါတယ်။သူတို့ဒီကာကွယ်မှုတွေကိုပေါ့အချက်လက်တွေကိုလုံးဝပြီးချိမှုမရှိတာတွေတော်တော်များပါတယ်။ဆိုတော့ဒီလို COVID-19 ရောဂါဖြစ်နေတဲ့အချိန်မှာဒီဒေသခံပြည်သူတွေအတွက်ပါနောက်တိုက်ပွဲချောင်ပြည်သူတွေအတွက်ပါဒီအချိန်အတော်တွင်းမှာတော့ဒီတိုက်ပွဲတွေရပ်ထားပြီးဖို့တော့လိုပါလိမ့်မယ်လို့ကျွန်မပြောချင်ပါတယ
်။ဆေးပရိပခါတွေရှိနေစေရှမ်းပြည်ဘက်မှာတော့ယောဂါပိုးကူးဆက်မပြန့်ပွားရအောင်ကာကွယ်ရေးလမ်းညွှန်ချက်တွေကိုရှမ်းပြည်သူတွေအထူးသတိထားလိုက်နာပေးကြဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဦးဆိုင်ညွန့်လွင်ကတိုက်တွန်းပါတယ်
။ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တရားတော်ဒီ IDP စခန်းတွေကိုသူလိုက်စည်းရင်းကောက်နေတာရှိတယ်။ဝေးပင်ဝေးတော့လည်းပဲတိုးလို့မရအောင်တော့မမြင်အောင်လေနော်အခုဖြစ်နေတာကဒီဒုတိယလိုင်းပုံစံကတော့ရခိုင်ဘက်နဲ့ရန်ကုန်ဘက်ဖြစ်နေတာဟုတ်နော်အဓိကတော့ကျမရဲ့ဝန်ကြီးဌာနကညွှန်ကြားတဲ့ညွှန်ကြားချက်အတိုင်းတော့လိုက်နာဖို့လိုတယ်လို့ထင်ပါတယ်
ဒုက္ခသည်စခန်းတွေထဲမှာကျန်းမာရေးလမ်းညွှန်ချက်တွေကိုတိုင်းရင်းသားဘာသာတွေနဲ့ထုတ်ပြန်နိုင်မှုအစီအမံတွေဆောင်ရွက်ထားပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပြပါတယ
်။ကျန်းမာရေးပညာပေးအစီအပေးနှိုးဆော်ချက်တွေကိုမြန်မာဘာသာရဲ့သက်ဆိုင်ရာဘာသာတွေနဲ့လက်ကန်တန်ချက်ဆက်တွေနဲ့ဒီနေ့ကို၅ချိန်ပြောပြရမယ်။အဲ့လိုများပြောမှသူတို့နားလဲဝင်မယ်။နောက်ရိတ်ခါခွေတာတို့ပစ္စည်းတွေဝေတာတဲ့ခါမှာဆိုလို့ရှိရင်လူအုပ်စုတွေမဖြစ်စေဖို့အတွက်ဒါလည်းစနစ်တကျစီစဉ်ဆောင်ရွက်ဖို့အရေးကြီးဆုံးချက်ကတော့ကယ်ဆယ်စခန်းမှာနေထိုင်သူတွေအနေနဲ့ခွင့်ပြုချက်မရဘဲနဲ့မိမိသဘောနဲ့မိမိကယ်ဆယ်စခန်းပြင်ပသို့ဆက်ခွာခြင်းတွားရောက်ခြင်းတွေလုံးဝလုံးဝမပြုလုပ်ဖို့လိုပါတယ
်။ကယ်ဆယ်စခန်းတွေကိုဝင်ထွက်နေတဲ့သူတွေစောင့်ရဲရှောက်ရဲအချက်တွေကိုလည်းထုတ်ပြန်ထားတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်။လက်ရှိမှာလည်းသူတို့တွေမှာယောဂါကူးစက်ဆားသူတွေ့ရှိတာဖြစ်တဲ့သူကယောဂါပိုးရှိမရှိစစ်ဆေးပြီးတော့ negative ဖြစ်မှသာဒေါက်တာဆောင်ဝင်ရှိမယ်။ဒါကလို့သူမိမကောင်းဖြစ်ရင်လုံးဝကန့်မီသွားလို့မရပါဘူး။ဒီအချက်တွေအရဆိုလို့ရှိရင်တော့ဒီကယ်ဆယ်စခန်းတွေမှာ COVID-19 ယောဂါဖြစ်ပွားကူးစက်မှုမရှိစေဖို့အတွက်လိုက်နာမယ်လမ်းညွှန်ချက်များဖြစ်ထုတ်ပြန်လာတာဖြစ်ပါတ
ယ်။မြန်မာနိုင်ငံတဝန်းလုံးအတိုင်းအတာနဲ့ COVID-19 ရောဂါကိုရိုနာဗိုင်းရပ်စ်ကူးစက်သူကဩဂုတ်လ25ရက်နေ့ည8နာရီခွဲအချိန်ပထမကြိမ်ထုတ်ပြန်ချက်အရလူနာသစ်30ဦးထပ်မံတွေ့ရှိတာကြောင့်အခုဆိုရင်တော့904ဦးထိရှိသွားပြီဖြစ်ပြီးသေဆုံးသူကတော့6ဦးထိရှိသွားပြီဖြစ်ပါတယ်ရှင်။ကျွန်မစုမမ